ကိုရိုနာဗိုင်းရပ်စ်ကိုစတင်ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်နိုင်ငံသား၅ဦးမြန်မာနိုင်ငံဘက်တရားမဝင်ဝင်လာတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ကနေပြီးတော့မူဆက်ခရိုင်ရဲတပ်ဖွဲ့ကိုကြာသာပရိနေကအကြောင်းကြားခဲ့ပါတယ်။အဲ့ဒီထဲကတယောက်ကိုအကြောင်းကြားစာရတဲ့နေ့မှာပဲရှာတွေ့ခဲ့ပြီးကျန်တဲ့၄ဦးကိုတော့ဆက်ပြီးတော့ရှာနေပါတယ်။အဲ့ဒီလူတွေမှာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တံပြားရှိတဲ့အကြောင်းရွှေလီရဲတပ်ဖွဲ့ရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ6ရက်မနေ့ကနိုဗယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်လျာရှိသူဝူဟန်မြို့သား9ဦးမူဆယ်မြို့ကိုရောက်ရှိနေတယ်လို့တရုတ်နိုင်ငံရွှေလီရဲဌာနကနေမူဆယ်ခရိုင်ရဲတပ်ဖွဲ့ကိုသတင်းပေးပို့ခဲ့ပါတယ်။အဲ့ဒီထဲမှာအမျိုးသား၄ဦးနဲ့အမျိုးသမီး2ဦးပါရှိပြီးအဲ့ဒီအမျိုးသမီးကိုချက်ချင်းရှာတွေ့တယ်လို့ကျမကြီးစစ်ဆေးချက်တွေလုပ်ပြီးရွှေလီရဲဌာနတာဝန်ရှိသူတွေထံဆွဲပြောင်းပေးခဲ့တယ်လို့မူဆယ်ခရိုင်တာဝန်ရှိသူ2ဦးကပြောပါတယ်။
ဒီရောက်နေပတ်သက်ပြီးတော့ရှာဖွေနေသေးတယ်သူတို့ကလည်းဒီဘက်ကိုရောက်နေတယ်လို့သတင်းချပေးတာဗျသူတို့တရုတ်ဘက်ကပေးတဲ့သတင်းပဲလေနော်အဲ့မှာမနေ့ကအားချင်းပဲလိုက်ရှာတော့တယောက်တွေ့ပြီပေါ့နော် channel 4ယောက်ကတော့ဆက်ရှာနေတုန်းပဲပေါ့အဲ့ဒါသူတို့ဟိုကပြည်နယ်ကနေပေါ့ဒီမူဆယ်မြို့ဘက်ကိုထွက်လာတယ်ဆိုပြီးတော့သူတို့ကဟိုတန်တရားရှိလူနာပေါ့နော်ဒါပေမဲ့အခုပြန်တွေ့တဲ့တယောက်ကတော့ကျမ်းမာရေးရှင်နေကောင်းမွန်ပါတယ်သူတို့ဘက်ကလည်းဆက်တယ်ဒီဘက်ကလည်းဆက်တယ်မနေ့ကပဲပြန်လွှဲပေးပြီးသွားပြီနော်
ရှင်လီရဲဌာနကပြောပြတဲ့အကြောင်းကြားစာထဲမှာမိမိနိုင်ငံတွင်ယခုတလောဖြစ်ပွားနေသောဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်မှုအလွန်များဆန်နေသဖြင့်၎င်းရောဂါအားကာဝယ်ထိန်းသိမ်းရန်ဆောင်ရွက်နေပါသည်။ယခုရောဂါဖြစ်ပွားနေသောဝူဟန်မြို့မှတရုတ်နိုင်ငံသား9ဦးသည်ရှင်လီသို့ရောက်ရှိလာပြီးရှင်လီမြို့မှတဆင်မူဆယ်မြို့သို့ရောက်ရှိနေကြောင်းသိရှိရပြီး၎င်း9ဦးမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရကြောင်းသံသယရှိသဖြင့်မြန်မာနိုင်ငံသို့ကူးစက်နိုင်ပြီးကျွတေကာဝယ်နိုင်ငံအတွက်အကြောင်းကြားပါသည်ဆိုပြီးဖော်ပြထားပါသည်။ကျန်ရှိနေတဲ့ဝူဟန်ဒေသခံ၄ဦးကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်ပြီးသူတို့ကိုပြန်ရှာတွေ့ရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်သွားဖို့အစဉ်သင့်ပြင်ဆင်ထားတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကအခုလိုပြောပါတယ်။
ကျွန်တော်တမိုင်တမန်နေပြီးတော့သူတို့တဲခဲ့တဲ့နေရာတွေပေါ့နော်။တက်ရောက်ပြီးတော့ဆစ်ဆင်းမှာပေါ့နော်။သူတို့ပြည်သူတွေလူတွေကျန်းမာရေးပတ်ဆက်နေအဲ့ဒါတော့ကျွန်တော်ကအကုန်လုံးကြိုးစားထားပြီးသားပဲ။
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ခဲ့တဲ့ Novel Coronavirus ကူးစက်ခံရသူမြန်မာနိုင်ငံမှာမရှိသေးသလိုပြည်내အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတွေကလည်းရောဂါကြိုတင်ကာကွယ်ရေးနဲ့စောင့်ကြည့်လုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာ Novel Coronavirus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ6ဦးရှိသွားပြီးလို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ချီကပြောပါတယ်
။တန်တရားလူနာနဲ့ဆေးရုံတင်စောင့်ကြည့်လူနာ4ဖြစ်သွားပြီ။ဒါပေမဲ့အခုလက်ပတ်တော်မှာဆေးရုံတင်စောင့်ကြည့်လူနာတစ်ယောက်ဖတ်တိုးတယ်ပေါ့နော်။ဖတ်တိုးတဲ့ဆံပေါ်တော့ပြေဖို့လို့လုပ်နေကြတယ်
။အခုချိန်မှာတော့တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးတို့ရဲ့ရောဂါရှိမရှိအတည်ပြုပေးမဲ့အဖြေကိုစောင့်နေရလို့ဆိုပါတယ
်။ဒီလူတစ်ယောက်ကတော့ဘင်းပြားလူနာရဲ့ခြံတရားမဆွဲဖို့တဲ့ဒီပိုင်းဆေးရုံစောင့်ကြည့်ကောင်းစေရတယ်နော်။ရောက်ပါနော်။အဲ့ဒီအဖြေကိုကျွန်တော်တို့ရှင်းနေပြောနေတာပါ။
တန်မြာလူနာနဲ့စောင့်ကြည့်လူနာတွေရဲ့ယောဂပိုးရှိမရှိအတည်ပြုနိုင်ပြီလို့ရလက်ကိုထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲခံကိုပေးပို့ထားတာပါ။ Novel Coronavirus ဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂတစ်မျိုးဖြစ်တာကြောင့်ဒီယောဂကိုကိုယ်တိုင်ကစပြီးကာဝယ်ဖို့လိုတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလမ်းညွှန်းထားပါတယ်။ချောင်းဆိုးနာကျင်ရင်ပါဇက်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးဖို့လိုပြီးကိုယ်ခံအားကောင်းအောင်ဆားတောက်နေထိုင်ဖို့လည်းလိုပါတယ်။အဲ့ဒါအပြင်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာရှောင်ကြည့်ဖို့ကိုလည်းညွှန်ကြားထားပါတယ်။